ကိုလင်းထန်နိုင်အခု RFA ရုံဒုတိယကျင်းရောက်ပြီ။ဟု
တ်ကဲ့
အဲ့တော့အခုဒီအမေရိကလာရတဲ့ခီးစဉ်အကြောင်းပေါ့အရှင်းဆုံးအချင်းချုပ်ပြောပြပါဦ
း။ဟုတ်ကဲ့အခုလာတဲ့ဒုတိယအခေါက်ပေါ့နော်ဒုတိယအခေါက်ကတော့ကျွန်တော်ပထမတစ်ခေါက်ရဲ့အဆက်ပဲဗျဟိုကျွန်တော်တို့ဒီ2014မှာဒီ Job Foundation ကနေပြီးတော့စီစဉ်တဲ့Liberty and Leadership Program မှာကျွန်တော်တို့ကတက်ရောက်တယ်ပေါ့တက်ရောက်ပြီးတော့အမှန်တော့2015မှာကျွန်တော်တို့ကတင်တန်းနောက်ဆုံးအပိုင်းအောင်ဆက်တက်ပြီးတော့ဒီသူတို့ပေးတဲ့ certificate လက်မှတ်မျိုးကိုကျွန်တော်တို့လက်ခံရရှိမှာဖြစ်တယ်ဒါပေမဲ့ဖြစ်ချင်တဲ့အခါကျတော့ကျွန်တော်တို့က2015 match လာမှာဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ fancy ခံရတာဖြိုးခွဲခံရတာကြုံလိုက်တဲ့အခါကျတော့ကျွန်တော်တို့ဒီအစီအစဉ်ပြီးအောင်မတက်လိုက်ရဘူးပေါ့နော်အဲ့ခါကျတော့ကျွန်တော်တို့က2015မှာအမေရိကကိုလာရမယ့်အစီအစဉ်ကပြတ်သွားပြီးတော့အခုထောင်ဝလွတ်လွတ်ချင်းမှာပဲသူတို့အနေနဲ့ကျွန်တော်တို့လွတ်မြောက်တာကိုသိတဲ့တော့ချက်ချင်းပဲရှိနေတဲ့program ကိုပြန်ခေါ်ခြင်းဖြစ်ပါတယ
်။အော်ဟုတ်ကဲ့။အဲ့တော့အခုဒီအမေရိကမှာပေါ့နော်။အခုတွားရင်လာရတယ်ဟိုရက်တရားဆိုလို့ရှိရင်ဒါခင်ဗျားတို့ Institute of Peace လာလာ
အဲ့ဒီ USIB
နော်တွေ့တယ်ပေါ့။ဆိုလို့ရှိရင်အဲ့ဒီမှာတွေ့ခဲ့ရတဲ့အတွေ့အကြုံတွေပါတယ်ရောဘယ်လိုရှိလဲ။သူတို့ကဘာတွေမေးလဲ
။ဟုတ်ကဲ့။ဒီသူတို့ကတော့ပြောရင် season ပေးတဲ့ season တွေကဟိုကျွန်တော်တို့အတွက်ဆိုတော်တော်ကောင်းပါတယ်။ဟိုကျွန်တော်တို့အနေဒါအနေနဲ့တွေးဖို့မလွယ်တဲ့ပုံကိုယ်တွေပေါ့နော်ဟိုထင်ရှားသူတွေလည်းပါမယ်မထင်ရှားသူတွေလည်းပါမယ်ဒါမဲ့တော်တော့အဓိကတော့ဒီဗမာပြည်အရေးကိုစိတ်ဝင်စားတဲ့လူတွေအဖွဲ့အစည်းတွေဟိုတေချာရွေးချယ်ပြီးတော့စီစဉ်ပေးရတာဖြစ်ပါတယ်အဲ့တော့ဟိုဒီမှာတွေးတဲ့အခါမှာ USIB လို့မှာတွေးတဲ့အခါကျတော့တို့ဗမာပြည်အကြောင်းကိုလည်း special report တွေထုတ်တဲ့လူတွေဖြစ်တဲ့ဗမာပြည်အကြောင်းကိုတို့လေ့လာအဲ့တော့တို့နဲ့ပြောနေတဲ့မှာကိုယ့်အတွက်ဟိုတင်ယူရတဲ့အရာလေးရှိရအောင်ဟိုတနေ့ကဖြစ်တဲ့ဒီအလို့သမားတွေကိုရတဲ့အဆူအတက်ကဖန်ဆီးတဲ့ကိစ္စမှာဆိုဒါတို့ကဒီလွတ်တော်လိုမျိုး institution တွေကဒါတွေကို responsible ဟိုတာဝန်ယူတဲ့ပေါ့ဒါမျိုးတွေလွတ်တော်ဆိုတာကဒီအစိုးရအောင်ထိန်းချုပ်တဲ့ institution တစ်ခုဖြစ်တယ်ပေါ့နော်အဖွဲ့အစည်းတရဖြစ်တယ်ဒါကြောင့်မို့ဒီလိုပြည်သူတွေလှူလာချက်တွေကိုတောင်းဆိုတဲ့အခါမှာအစိုးရဆောင်ရွက်နိုင်အောင်ကူညီကာကွယ်ပေးခြင်းတွေနောက်အစိုးရကဖိနှိပ်တိုင်းပဲဖြစ်အောင်ကာကွယ်ပေးတာတွေလုပ်ဖို့ပေါ့နော်တောင်းရင်ရှိလှုပ်တင်နေဆိုတဲ့အကြောင်းတွေတို့အကြံပေးပြောကြားပေးတာတွေလည်းတွေ့ရပါတယ
်အခုလိုမျိုးအဲ့ဒီအလုပ်သမားတွေကိုဖန်ဆီးလိုက်တဲ့ကိစ္စပေါ်မှာသူတို့ဘလို့သုံးသက်လဲ
သူတို့ကတော့ပြောတာရှင်းတယ်ဟိုဘသူပဲမဆိုပေါ့နော်ဘာအကြောင်းရပဲဖြစ်ဖြစ်ငိမ့်ညမ်းတော့ ਨੇ ဒီကို့အခွင့်အရေးတောင်းဆိုတဲ့အခါမှာဖမ်းဆီးတော့သူတို့ကတော့အလုံးဝလက်မခံဘူးဟိုဖမ်းဆီးရမလို့ငိမ့်ညမ်းစွာဆောင်ရွက်သည်ဖြစ်ပေါ့နော်ဘာမှဟိုဖမ်းဆီးရမလို့ဆိုတဲ့အကြောင်းတော့သူတို့ပြောပါတယ်ဒါပေမဲ့သူတို့ကတော့တစ်ချက်ကလည်းဟိုနည်းနည်းတော့စိုးရတဲ့ပုံမှာစိတ်ရှည်ကြရအောင်ပေါ့နော်ဘာလို့လဲဆိုတော့စောသေးတာလည်းပါတယ်နောက်တစ်ချက်ကခိုင်ခိုင်မာမာဒီစိုးရအဖွဲ့ကို foundation မချနိုင်သေးဘူးပေါ့နော်မလုံးနိုင်သေးဘူးလို့အတွက်အချိန်တော့ပေးရမယ်ကျွန်တော်တစ်ချက်ကဟိုရဲတွေရဲ့အပြုမူကလက်ဗရန်ဒါစာရင်တော့မဆိုးပါဘူးပေါ့เนาะဒါသူတို့အမြင်ဟိုပြောတာကျွန်တော်ပကတိတိုင်းပြန်ပြောတာပေါ့ဟိုလက်ဗရန်မှာတော့ဒုတ်တွေပိုင်းနဲ့ဝင်ရိုက်အကြမ်းဖက်တယ်ပေါ့เนาะဒီမှာတော့ဟိုဒုတ်မသုံးပေမဲ့အတိအုံပုံစံတော့ဖြစ်သွားတယ်ဒါပေမဲ့ဟိုလက်ဗရန်နဲ့ဆိုင်တော့စိုးစိုးရွားရွားတိတ်မဖြစ်တဲ့အတွက်သူတို့ဘာဖြစ်ဖြစ်သဘောကျတယ်ပေါ့เนาะဒီထက်တော့ပိုကောင်းစေချင်တယ်တို့လည်းပြော
ဟုတ်ကဲ့နောက်တခြားဒီအခုအမေရိကန်ခီးစင်ရပဲဖြစ်ဖြစ်တင်တိုင်းရပဲဖြစ်ပေါ့เนา
ะဟုတ်ကဲ့
ဒီကျွန်တော်မြန်မာနိုင်ငံလူတွေလည်းဘူးသူတရအောင်ပေါ့ပြောပြခြင်းနဲ့အတွေ့အကြုံလေးတွေလည်းပြောပါအောင
်ဟုတ်ဒီဟိုနှစ်ခုပေါင်းပြောအောင်ပြောတော့ဖြစ်တယ်ဘာလို့အခုဒီတစ်ခေါက်ကကြောတော့ကျွန်တော်ဟိုနှစ်ရက်ပဲရှိသေးအောင်เนาะပထမတစ်ခေါက်တုန်းကဆိုလဲလေးလာရတာဆိုတာကျွန်တော်နိုင်ငံမှာဆိုရင်အခွင့်အရေးမရှိတဲ့အရာတွေပေါ့เนาะဆိုပါတော့ဟို political philosophy ကိုဒီက Stanford University က professor ကြီးကိုတိုင်ပေါ့เนาะသင်ပေးတယ်ဟိုသုံးဘက်တည်တည်ချာချာအခြေခံကြကြသင်ပေးတာတွေเนาะဒီ democratization နဲ့ပတ်သက်ပြီးတော့ဆိုရင်တို့နိုင်ငံသားရေးဝန်ကြီးဟောင်းဟိုနောက်ပြီးဒီနိုင်ငံသားရေးဌာနမှာဒီတောင်အာဖရိက affair ကိုဟိုတာဝန်ခံလုပ်ခဲ့တဲ့ပုံကိုယ်တွေစသဖြင့်ပေါ့နော်သူတို့ရဲ့ဟိုကိုယ်တိုင်တွေ့ပြီးတော့ဟိုဆွေးနွေးခွင့်ရတယ်သူတို့ရဲ့အတွေ့အကြုံတွေပြောပြတယ်နောက်ဟိုခေါင်းဆောင်မှုဆိုင်ရာတင်တန်းတွေဆိုနေသူတို့အဲ့လိုတကယ် workshop လုပ်သဘောဆန်ဆန်တင်ကြားပေးတာတွေအဲ့ဒါမျိုးတွေအများကြီးအကျိုးရှိတယ်အကျိုးရှိရဆိုတော့ဟိုသူတို့အနေနဲ့လည်းထပ်ပြီးတော့ဟိုဗမာနိုင်ငံအတွက်လုပ်ပေးနိုင်အောင်မယ်ဆိုလို့ရှိရင်လည်းလူငယ်တွေအနေနဲ့ပေါ့နော်စူးစမ်းနေကြတယ်ဟိုဒီကခွင့်လန်းအောင်ရအောင်လို့ပေါ့နော်နောက်တစ်ချက်ကသူကစာရေးပဲတင်တာမဟုတ်ဘူးဒီဟိုမှာလွတ်လပ်ရေးနေ့နဲ့နေတယ်ဆိုရင်ဒီအမေရိကန်လွတ်လပ်ရေးနေ့အခမ်းအနားတွေတော့အမေရိကန်မှာရှိတဲ့ဒီသူတို့အစိုးရအဖွဲ့တွေဟိုတရားရုံးတွေနောက်ဟိုအမတ်တွေရုံးတွေဘယ်လိုလုပ်ကြံဆောင်ရွက်နေရဆိုတဲ့အရာဆာသူတို့ရဲ့ institution တွေကိုလိုက်ပြတယ်နောက်အခုလာမယ့်အတုပ်ဆိုရင်အောက်တိုဘာမှာလာမယ်ဒါပေမဲ့သူတို့နိုဝင်ဘာရွေးကောက်ပွဲကိုလေ့လာဖို့အတွက်တခါတည်းသူတို့က schedule ချတာတယ်ဒါအဲ့လိုအခွင့်အလမ်းတွေလည်းရနိုင်တယ်ပေါ့နော်လက်တွေ့ကြတဲ့နိုင်ငံရေးလှုပ်ရှားမှုတွေလည်းမြင်ရတယ်စာတွေ့ရောလက်တွေ့ရောတော့တော်တော်အကျိုးရှိပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကို
ဟုတ်ကဲ့